တာလီဘန်နဲ့အမေရိကန်တို့ဟာအာဖဂန်နစ္စတန်နိုင်ငံညီညာရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုရရှိလှုပ်ဆောင်သွားကြဖို့အတွက်သဘောတူညီလိုက်ကြပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေကကာတာနိုင်ငံမှာတောက်ကြနေတွစ်ဆုံဆွေးနွေးကြပြီးတဲ့နောက်တာလီဘန်တွေဘက်ကနေအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အစ္စလာမ်ဘက်ကနေ VOA သတင်းတောက် IS Group ပေးပို့ထားတဲ့သတင်းလွှာကိုဥကြောဇန်တာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့အကြားဆွေးနွေးပွဲအစ်စ်တကြော့ဒီဘက်တွင်မှာပဲကတားနိုင်ငံမှာပြုလုပ်ခဲ့ကြပြီး18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ရေးဆွေးနွေးညှိနှိုင်းမှုဆက်လက်လှုပ်ဆောင်သွားဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ဆွေးနွေးပွဲအကြောင်းကြေညာရင်တာလီဘန်ပြောခွင့်ရသူကနောက်ဆုံးလမပြည့်ခင်ဒုတိယတကြော့ဆွေးနွေးမယ်လို့ဆိုပါတယ်။အာဖဂန်မျိုးပေါ်မှာနိုင်ငံခြားတပ်ဖွဲ့တွေရောက်ရှိနေခြင်းဟာစစ်မှန်တဲ့ညှိနှိုင်းရရှိဖို့အတွက်အဓိကအတားအဆီးတစ်ခုဖြစ်နေကြောင်းအမေရိကန်ကိုယ်စားလှယ်တွေကိုပြောကြားလိုက်တယ်လို့လည်းအာဖဂန်အဖွဲ့ကဇိုင်ဘီလူလာမူဂျာဟစ်က VOA အပါအဝင်နိုင်ငံခြားသတင်းဌာနတွေစီပေးပို့တဲ့ကြေညာချက်မှာဖော်ပြထားပြီးတော့အခုလိုဆက်လက်ရေးသားထားပါတယ်
။အာဖဂန်နစ္စတန်ဟာအစ္စလာမ်နိုင်ငံတစ်ခုဖြစ်တယ်။သူတို့ကိုယ်ပိုင်အစ္စလာမ်စံနှုန်းတွေနဲ့ယဉ်ကျေးမှုရှိတယ်။စစ်မှန်ပြီးအာဖဂန်တနိုင်ငံလုံးလွှမ်းခြုံတဲ့ပြည်လည်မှုရရှိရေးအတွက်ဒါကိုဆွတ်ဆွတ်မြတ်မြတ်မှတ်ထားဖို့လိုတယ်လို့တာလီဘန်စစ်ဆေးရေးအဖွဲ့အကြီးအကဲစတန်နက်ဇိုင်ကအမေရိကန်ကုသလေတွေကိုအလေးထားပြောကြားခဲ့ပါတယ်။
ကတားမာတာလီဘန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဆိုတဲ့ကိစ္စကိုအမေရိကန်အစိုးရအတည်ပြုခြင်းမရှိသေးသလိုညှင်းဆိုခြင်းလည်းမရှိပါဘူး။ဒီလိုအမေရိကန်နဲ့တာလီဘန်တို့တိုက်ရိုက်တွေ့ဆုံခဲ့တဲ့ဆိုတဲ့ကိစ္စတွေဟာသမ္မတဒေါ်နယ်ထရမ့်ကတာလီဘန်သဘုံနဲ့အာဖဂန်အစိုးရတို့အကြားညှင်းညာရေးဆွေးနွေးကြဖို့ထပ်မံတွန်းအားပေးနေချိန်မှာဖြစ်ထွန်းလာတာပါ။အာဖဂန်ပြန်လည်စစ်မြေရေးအမေရိကန်အထုကိုယ်စားလှယ်အာဖဂန်နိုင်ငံဘွားခါလီဇတ်ဟာဒေသတွင်းနိုင်ငံအနှံ့ခီးထွက်ပြီးကာဘူးမြို့ကိုလည်းရောက်ခဲ့ပါတယ်။သူခီးစင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ပြောခွင့်ရဟာဇာနယူးယော့ကအခုလိုပြောခဲ့ပါဗျာ
။မတို့ဘက်ကခီးစင်းတိုင်းဟာရှေ့ကိုတိုးတက်မှုဖြစ်ထွန်းနေပါတယ်။အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကတော့အာဖဂန်ကပဲဥဆောင်ရမှာပါ။အာဖဂန်တို့ကိစ္စပါ။အမေရိကန်ဆိုရကထောက်ခံအားပေးပါတယ
်။အမေရိကန်ဟာအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ကမကထပြုလုပ်ပေးဖို့အစဉ်သင်းရှိတယ်ဆိုတာအစဉ်သဖြင့်ပြောလာခဲ့တာပါ။ဒါပေမဲ့အာဖဂန်အချင်းချင်းဖြစ်တဲ့တာလီဘန်တို့နဲ့အာဖဂန်အစိုးရတို့ကပဲဆွေးနွေးကြမှာဖြစ်တယ်လို့လည်းဆိုထားပါတယ်။တာလီဘန်တို့ဘက်ကတော့အမေရိကန်ရုပ်သေးဖြစ်တဲ့ကာဘူးအစိုးရနဲ့တိုက်ရိုက်မဆွေးနွေးနိုင်ဘူးလို့ညှင်းဆန်ထားတာလည်းဖြစ်ပါခင်ဗျာ